ရုရှားရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံရှိပိုင်းမှာကုလသမဂ္ဂကလီးမားရန်ပုံငွေဖွဲ့ UNICEF ကထောက်ပံ့ထားတဲ့စစ်တင်ကြောင်းတွေက18ရာခိုင်နှုန်းလောက်ထိခိုက်ပျက်စီးရတဲ့အကြောင်း UNICEF ကပြောပါတယ်။ဒီရေအတွက်ဟာကျောင်း6ကျောင်းမှာတကြောင်းလုံးဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တဲ့စစ်တင်ကြောင်းတစ်ကျောင်းတိုက်ခိုက်ခံရတယ်လို့လည်းပြောပါတယ်။ February 24ယူကရိန်းပေါ်ရုရှားကြီးကြိုတိုက်ခိုက်မှုတွေစတင်ချိန်ကလေးကစစ်တင်ကြောင်းရန်နဲ့ချီပြီးလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတန်ခံရကြောင်းလည်း UNICEF ရဲ့ဗိုလ်မှူးရဲ့ထုတ်ပြန်ချက်မှာဖော်ပြရတာပါ။သမ္မတနိုင်ငံရဲ့ယူကရိန်းကျွမ်းသားတွေအတွက်အွန်လိုင်းကနေတင်ကြားပို့ချနိုင်မှုကြိုးစားနေကြောင်းလည်း UNICEF ကပြောပါရယ်။ကျောင်းဆရာတွေ၊စိတ်ပညာရှင်တွေ၊အာဏာသာနည်းပြတွေ၊ကျောင်းသားတွေနဲ့တူကစားတာပုံမှန်တွေ့ဆုံတာတွေလုပ်နိုင်မှုစီစဉ်ထားပြီးယူကရိန်းကလေးတွေကိုကိုလိုနီပေးထားတဲ့ပြည်ပနိုင်ငံတွေမှာပညာသင်ကြားရေးအကူအညီပေးနိုင်အောင်ကြိုးစားနေကြောင်းလည်းပြောပါရယ်။လူမျိုးထူးခြားတဲ့နေရာတွေကိုရုရှားကတိုက်ချုံပြီးပြစ်ခတ်တိုက်ခိုက်နေတဲ့ကြောင်းအရသာတည်ဆုံမှုတွေစေရုံစတင်ကြောင်းနဲ့အခြေခံစောင့်ဝင်တွေပြစီမှုရာစီရစင်းမှုမျိုးကောင်းကောင်းနိုင်တယ်လို့လည်းကုသမကလူခွေမဟာမင်းကြီးမီရှယ်ပရက်စတီကပြီးခဲ့တဲ့လတည်းမှာပဲပြောဆိုထားတာပါ။ရုရှားကတော့အရသာတွေကိုပြစ်မှတ်ထားတာမရှိကြောင်းငြင်းဆန်ထားပါတယ်။